EU ဥရောပတမကကောင်စီက2013ခုနှစ်ဇူလိုင်လ22ရက်နေ့တုန်းကပြည်ပဆုံဆုံနဲ့အပြည့်အသတ်ချမှတ်ခဲ့တဲ့လုပ်ငန်းစဉ်အတိုင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးစီးပွားရေးအသွင်ကူးပြောင်းမှုတွေအပေါ်ထောက်ခံအားပေးသွားမှာဖြစ်တဲ့အကြောင်းတန်လိပ်တန်ချမှတ်ထားမှုကိုဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့တနင်္လာနေ့ကပြောဆိုလိုက်ပါတယ်2015ခုနှစ်မြန်မာနိုင်ငံမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲဟာနိုင်ငံရဲ့အသွင်ကူးပြောင်းရေးမှာအရေးပါတဲ့တမိုင်းမှတ်တမ်းတစ်ခုဖြစ်သလိုပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေမှုဟာနောက်ပြန်လှည့်နေတာမဟုတ်ဘူးဆိုတာကိုတက်တည်ထူနိုင်မဲ့အခွင့်အရေးတစ်ခုလည်းဖြစ်တဲ့အကြောင်း EU ရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ရွေးကောက်ပွဲကျင်းပရာမှာဒီမိုကရေစီနီးကျပြီးအုပ်စုအားလုံးပါဝင်ဖို့အတွက်ပွင့်လင်းမြင်သာမှုရှိဖို့လည်းတိုက်တွန်းထားပြီးနိုင်ငံတွင်းရှိလူနည်းစုအားလုံးရဲ့နိုင်ငံရေးအခွင့်အရေးရရှိကြပြီးတော့မဲပေးနိုင်ခွင့်ရကြဖို့ပါဝင်ရှင်ပြိုင်ကြသူကိုယ်စားလှယ်အားလုံးတန်းတူအခွင့်အရေးရရှိကြရေးနဲ့အထူးသဖြင့်အမျိုးသမီးတွေပါဝင်ခွင့်ကိုထောက်ခံအားပေးဖို့လည်းတိုက်တွန်းထားပါတယ်။ဖြစ်စဉ်မှာအားလုံးပါဝင်နိုင်ရေးတည်ကြာစေဖို့အတွက်အရေးပါတဲ့အခြေခံအခွင့်အရေးတွေဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်၊လွတ်လပ်စွာတင်ပင်ဖော်စည်းခွင့်၊လွတ်လပ်စွာစုယုံခွင့်စတဲ့အခွင့်အရေးတွေအပြည့်အဝလေးထားဖို့အတွက်တိုက်တွန်းထားပါတယ်။2015ခုနှစ်ရွေးကောက်ပွဲကိုဥရောပသမ္မတအနေနဲ့လေ့လာစောင့်ကြည့်အဖွဲ့ဆီလွတ်ဖို့မြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ရဲ့ဖိတ်ကြားချက်ကိုလည်းဝမ်းမြောက်ဝမ်းသာကြိုဆိုပါကြောင်းဖော်ပြထားပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပြင်ဆင်တဲ့နေရာမှာဥရောပသမ္မတအနေနဲ့နိုင်ငံတကာမိတ်ဆွေတွေနဲ့ပူးပေါင်းညှိနှိုင်းဆောင်ရွက်မှုအပေါ်တံပိုးထားတဲ့အကြောင်းရွေးကောက်ပွဲစီမံခန့်ခွဲမှုတွေပြုလုပ်ဆောင်ရွက်တဲ့နေရာမှာနိုင်ငံတကာစံချိန်စံကျွန်းတွေနဲ့အညီဖြစ်စေဖို့အတွက်ကူညီပံ့ပိုးမှုတွေပေးနေတဲ့အကြောင်းသတင်းထုတ်ပြန်ချက်မှာကြည့်တာထားပါလေဒါပြင်မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်မှာအရေးပါတဲ့ပါဝင်သူတွေဖြစ်ကြတဲ့သမရလွတ်တော်သဘာဝတိကာကွယ်ရေးဦးစီးချုပ်အတိုက်ခံနိုင်ငံရေးပါတီခေါင်းဆောင်တိုင်းသာနိုင်ငံရေးပါတီခေါင်းဆောင်တွေပါဝင်တဲ့6ပွင့်ဆိုင်နိုင်ငံရေးညှိနှိုင်းဆွေးနွေးမှုကျင်းပတာကိုလည်းဥရောပသမဂ္ဂကောင်စီအနေနဲ့ကြိုဆိုတယ်လို့ရေးသားထားပါလေတိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေနဲ့မြန်မာအစိုးရတို့ကြားတနင်္ဂနွေလုံးအပြစ်ခတ်ရက်စရေးအတွက်ညှိနှိုင်းဆွေးနွေးနေတာကိုဥရောပသမဂ္ဂကော်မရှင်အနေနဲ့မျက်ခြေမပြတ်လေ့လာစောင့်ကြည့်နေပြီးသဘောတူလက်မှတ်ရေးထိုးနိုင်ကြဖို့အတွက်ဆက်လက်အားပေးတိုက်တွန်းနေတဲ့အကြောင်းမြန်မာနိုင်ငံသူနိုင်ငံသားတွေရဲ့မျှော်လင့်ချက်အတိုင်းရင်းညာရေးနဲ့တမျိုးသားလုံးပြန်လည်ရင်ကြားစေရေးအတွက်ခေါင်းဆောင်လေးအားလုံးကအထူးတကားလက်တွဲလှုပ်ဆောင်ကြဖို့ကိုလည်းဥရောပသမဂ္ဂကောင်စီကသတင်းထုတ်ပြန်ကြေညာချက်ထဲမှာတိုက်တွန်းရေးသားထားပါတယ်ခင်ဗျာ